အမေရိကန်နဲ့တရုတ်နိုင်ငံကြီးကကုန်သွယ်ဆိုင်ရာအစ်စ်နှစ်ဆွေးနွေးပွဲတင်ဆောက်ဖို့ပြင်ဆင်နေကြမှာပဲရင်းနှီးမှုပြသရအစီအစဉ်တစ်ခုကိုတရုတ်နိုင်ငံကဒီနေ့ပဲကြီးညာလိုက်ပါတယ်။ဟိုတန်းနဲ့ဒေးဗီဆက်တို့လိုအမေရိကန်လေယာဉ်ထွက်ကုန်တွေကိုဝယ်ယူဖို့စဉ်းစားနေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနပြောင်းရကောင်ဖန်းကပြောဆိုလိုက်တာပါ။အမေရိကန်သမ္မတဆောင်တဲ့ထရန့်ဆွေးရဲ့စိတ်ဆင်နာကောင်းတဲ့လုပ်ရည်တွေကိုကျိုးစွချောင်းနဲ့ကုန်သွယ်ရေးဆွေးနွေးညီနမ်းမှုတွေမှာခြေနေကောင်းတွေပေါ်ထွက်လာအောင်ဖန်တီးနိုင်မှုမျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါရဲ့။ဒီမှာဆန်းကတော့ဒေါ်လာဘီလီယံ150ကျပ်မှုရှိတဲ့တရုတ်ကုန်ပစ္စည်းတွေပေါ်အော်တိုဘာလ1ရက်နေ့ကစလို့အခုနေ့တိုးမြင့်ကောက်ခံမှုစီစဉ်ထားတာကို15ရက်နေ့ချီရွှေ့ဆန်းလိုက်ကြောင်းမင်းကပဲကြေညာခဲ့တာပါ။အော်တိုဘာ1ရက်နေ့ကတရုတ်နိုင်ငံထူထောင်တဲ့190ပြည့်မဲ့ချီဖြစ်တာကြောင့်တွင်းဝန်ကကောက်ခံမဲ့အစီအစဉ်ကိုဆိုင်ရန်ထားဖို့တရုတ်တူညီချုပ်ယူရင်းကမြစ်တရက်ခံခဲ့တယ်လို့လည်းမင်းနောက်မှာသမတ်ခွန်ကတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။ဒီလစက်တင်ဘာ19ရက်နေ့ကစလို့ထပ်မံကတ်တပ်ဖို့စီစဉ်ထားတဲ့အမေရိကန်ကွန်ပစ္စည်းတွေကတချို့ကိုတရုတ်နိုင်ငံကဖယ်ရှားပေးလိုက်တဲ့အကြောင်းမင်းစိုးရင်းကကြီးညာခဲ့ပြီးနောက်မှာပဲသမတ်ခွန်ရဲ့ကြီးညာချက်ဖတ်ပေါ်လာလက်ဖြစ်ပါတယ်။တရုတ်နိုင်ငံကကတ်တပ်မဲ့စီစဉ်ကနေဖယ်ရှားပေးလိုက်တဲ့ကွန်ပစ္စည်းတွေမှာတော့ပစုံကိစ္စရောကတက်ပြေးကြီးမှာအသုံးပြုတဲ့စစ်ပစ္စည်းတွေစက်မှုလုပ်ငန်းတုံးချောစီနဲ့လုပ်ငန်းတုံးဓာတ်ပစ္စည်းတွေလည်းပါဝင်ကြပါတယ်။